မြန်မာနိုင်ငံကမြို့တချို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကနေစပြီးစစ်ကောင်စီနဲ့စစ်တပ်ထောက်ခံတဲ့ခြိတက်ပွဲတွေလုပ်နေကြတာမှဒီကနေ့မှာတော့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာတက်ထောက်ခံပွဲတွေလုပ်ခဲ့ကြပါတယ်။တက်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားမှာနားလည်မှုနဲ့အပြစ်ခတ်ရပ်ထားပြီးတော့ရခိုင်ပြည်နယ်တည်ငြိမ်နေတဲ့အချိန်မှာအခုလိုမျိုးတက်ထောက်ခံပွဲတွေလုပ်တာကတော့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေနိုင်တယ်လို့ရခိုင်အရေးလေ့လာသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေကိုရခိုင်ပြည်နယ်ကတောင်ကုန်းမြို့နယ်ကြောက်ဖြူမြို့တို့မှာဒီနေ့အောက်တိုဘာ26ရက်နေ့မှာပြုလုပ်ခဲ့ကြပါတယ်။အင်အား50ထက်မနည်းလူစုလူဝေးနဲ့ခြိတက်ထောက်ခံပွဲလုပ်ခဲ့ကြတာပါ။တပ်မိသားစုဝင်တွေနဲ့ကြံ့ခိုင်ရေးပါတီဝင်တွေစုပေါင်းထောက်ခံပွဲလုပ်ခဲ့ကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တက်ထောက်ခံပွဲတွေဟာရခိုင်ကိုစားပြုလုပ်တာမဟုတ်ဘဲတပ်မိသားစုတွေဥဆောင်ပြီးလုပ်တာဖြစ်တယ်လို့ရခိုင်လူ့အခွင့်အရေးလှုပ်ရှားသူကိုတန်းလှကပြောပါတယ
်။အခုလုပ်တဲ့လူတွေကနေပြီးတော့ဒီအဲ့ဒီဒေသမှာရှိနေကြတဲ့ဒီတက်မတော်ပေါ်ဒီစစ်ကောင်စီရဲ့မိသားစုဝင်ပေါ်တယ်နော်သူတို့ပဲအဓိကအပြင်သူတို့ပဲဥဆောင်ဥစည်းဥဆောင်လုပ်ပြီးတော့ဒါလောက်တာဖြစ်တာပေါ့ဆိုတော့ဟိုဒါကလည်းအပေါ်သူတို့ရဲ့အပေါ်ကနေပြီးတော့ဒီသက်ဆိုင်ရာသက်ဆိုင်ရာဘောကနေပြီးတော့ဒီခိုင်းစင်မှုအရာပဲပေါ်တယ်ဒါလောက်ရမယ်ဆိုပြီးတော့ဒီ pressure အရာပဲလောက်ရတာဖြစ်တယ်ပေါ့
တက်မတော်နဲ့ရခိုင်လက်နက်ကင် AA တက်ဖွဲ့အကြားတိုက်ပွဲတွေရက်ပြီးအခြေအနေတွေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာအခုလိုတက်ထောက်ခံပွဲတွေလုပ်နေတာကနှစ်ဖက်အကြားတိစောက်ထားတဲ့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးပြတ်သွားနိုင်တယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်ဒီလိုထောက်ခံတဲ့လူတွေကတမတော်ကိုထောက်ခံတယ်ဆိုရင် ULAA ထိန်းချုပ်ထားတဲ့ဟာအများစုနေရာမျိုးမှာတကယ်တမ်းကျတော့လုပ်လို့မရဘူးလုပ်ဒီလိုလုပ်တယ်ဆိုရင်ရော ULAA ကိုကန့်ကွက်တဲ့သဘောလားတမ်းနဲ့ AA ဆိုတာကတော့လောလောဆယ်ဒါနားလည်မုံရငင်းချမ်းရေးကိုတိရှောက်ထားတာပဲရှိရဲဒါတဘောတူရင်ရှဲရနော်ဒီရှိမှာဘလောက်သွားမယ်မသွားဘူးဆိုတော့ပြောလို့မရဘူးအဲ့ဒီကာလမျိုးမှာတက်ကိုတစ်ဖက်သက်ထောက်ခံခြင်းအားဖြင့်ဒီကောင်ငင်းငင်းလေးတိရှောက်ထားတာကိုလည်းသွားပြီးတော့ပုံရိပ်ခင်ဟတ်တယ်ပေါ့အဲ ULA ကိုမထောက်ခံဘူးလားဆိုတော့မိခွန်းနေလဲပေါ်လာတယ်အဲချုပ်ကြီးပြောရင်တော့ဒါကလူကစုလောက်ကလုတ်တဲ့ပွဲပဲဖြစ်တယ်ဒုတိယတစ်ချက်ကတော့ဒါခင်ဗျားမြင်းရဲ့တင်ရင်အေးချမ်းကြီးကိုဒီအချိန်မှာဒါကနည်းနည်းတော့ရောင်းများဟတ်တယ်ပေါ့နော်မဖြစ်သင့်ဘူးလို့ကျွန်တော်တို့ကထင်တယ်
ဒီနေ့စစ်ကောင်စီထောက်ခံပွဲလုပ်တဲ့တောင်ကုန်းနဲ့ကြောက်ဖြူမြို့တွေဟာ AA အဖွဲ့ထိန်းချုပ်မှုအားနည်းတဲ့နေရာတွေဖြစ်ပါတယ်။ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအဝန်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိခဲ့ပေမဲ့ရခိုင်ပြည်နယ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေလောက်သာအာဏာရှင်စန့်ကျင်ရေးလှုပ်ရှားခဲ့တာရှိပြီးတော့တပြည်နယ်လုံးအတိုင်းအတာနဲ့စန့်ကျင်တာမျိုးတွေမရှိခဲ့ပါဘူး။ရခိုင်လက်နက်ကိုင် AA အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုလှုံ့ဆော်နေတာတွေရှိပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးအတွက်စစ်အာဏာရှင်စန့်ကျင်ရေးလှုံ့ရှားတာတွေကိုထိန်းချုပ်ခဲ့တာဖြစ်နိုင်တယ်လို့ဥဖေတန်းကသုံးသပ်ပါတယ်
။စစ်ကောင်စီကအာဏာသိမ်းကြတဲ့ကပေါ့နော်။ဟို ULA နဲ့လည်းတိုက်ပွဲတွေကိုရပ်ဆဲထားတယ်။အဲဒီဘက်ကလည်းပဲ PDF လှုံ့ရှားမှုတွေ CDM လှုံ့ရှားမှုတွေအဲလိုလေဒီဘက်မှာမပေါ်ဘူး။ ULA ကလည်းဒါမျိုးမပေါ်အောင်ပေါ့နော်ထိန်းချုပ်တယ်ဘာလို့ဆိုတော့ပြည်နယ်မှာစစ်မဖြစ်တဲ့ကာလမျိုးမှာတည်ငြိမ်အေးချမ်းနေအောင်တစ်ဖက်ကလည်းထိန်းသိမ်းနေတဲ့ကာလမျိုးဖြစ်တယ
်မြန်မာနိုင်ငံအတွင်းကစစ်တပ်နယ်မြေလို့လူသိများတဲ့ပြင်ဦးလွင်မိထီလာနေပြီးတော့မတ်တရမြို့တွေမှာတူညီဝစ်ဆောင်ဝစ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူယာနဲ့ချီတက်လမ်းလျှောက်ခဲ့ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းအော်တိုဘာလ25ရက်နေ့ကစပြီးဆန္ဒဖော်ထုတ်ပွဲတွေလှုပ်လာတာပါရခိုင်ပြည်နယ်တန်တွဲမြို့ကချင်ပြည်နယ်မြေကြီးနားမြို့နဲ့မွန်ပြည်နယ်မော်လမြိုင်မြို့တို့မှာလည်းတက်ထောက်ခံပွဲတွေမနေ့ကလုပ်ခဲ့ပါတယ်ဒီကနေ့မှာတော့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနဲ့ကြောက်ဖြူမြို့နယ်တွေမှာတက်ထောက်ခံပွဲတွေလုပ်ခဲ့တာပါကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအနှံ့အပြားမြို့နယ်တော်တော်များများမှာမလိုအပ်ဘဲအပြင်မထွက်ဖို့ stay at home အမိန့်ကိုကျန်းမာရေးဌာနကထုတ်ပြန်ထားသလိုတချို့မြို့နယ်တွေမှာလူ9ဦးထက်ပိုမစုဖို့ဒေသန္တရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ